ကောက်ပွဲရဲ့နီးကပ်လာတာနဲ့အမျှလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အတန်တွေနည်းနည်းတော့ထွက်လာတယ်။ရက်ကွက်ထဲရလူတွေကြည့်လိုက်တော့တိတ်လှုပ်လှုပ်ရှားရှားမတွေ့ရပါဘူး။အုပ်အော်တောင်းနေလည်းမဖြစ်ကြပါဘူး။လူတွေကြားမှာခုချိန်ထိအရေးတူသိမ့်မရှိကြသေးပါဘူး။ဖာတိဖာတာကိုနဲ့မဆိုင်သလိုပါပဲ။ဒီရက်ထဲမှာတော့မီဒီယာတွေအထူးသဖြင့်ဂျာနယ်တွေကမဲပေးရင်ဘယ်လိုပေးမလဲ။လွှတ်တော်ကိုယ်စားလှယ်တွေကဘသူဘဝဘယ်ပါတီကမဲဆန္ဒဘယ်နှနေရာမှာဝင်ပြိုင်မယ်ဆိုတဲ့ information တွေတတိတခြားပေါ်ပြလာကြတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့အကဲခံနိုင်တာကအဲ့ဒီဂျာနယ်စာမျက်နှာတချို့လောက်ပါပဲ။အစိုးရပိုင်းသတင်းစာကတော့ရွေးကောက်ပွဲနဲ့ပတ်သက်တာမပေါ်ပြတဲ့လောက်ပါပဲ။တခုတော့ရှိပါတယ်ဝန်ကြီးချုပ်ဦးသိန်းစိန်ရဲ့ခီးစဉ်တွေကိုတော့ခက်ဆိတ်ဆိတ်ပေါ်ပြလာတာတွေ့ရပါတယ်။ပါတီတွေကရက်ကွက်ထဲဆင်းမဲဆွယ်နေတယ်လို့ဂျာနယ်တွေထဲမှာဖတ်ရတယ်။ဒီနေ့အထိလူမှုအစည်းအဝေးလို့ campaign ကြီးကြီးမားမားလည်းမမြင်ရသေးပါဘူး။ဟိုတနေ့ကတော့တတိပုဂ္ဂလကိုယ်စားလှယ်တယောက်လက်ဖေးဆိုင်ကြီးတဆိုင်ထဲမှာတစပွဲဝင်တစပွဲထွက်လက်ကန်းစာရွက်တွေလိုက်ဝေနေတာတွေ့ရတယ်။လမ်းတောင်တွေမှာတော့ပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်ဆိုင်ပုတ်တွေနေရာတော်တော်များများမှာထောင်ထားတာတွေ့ရပြီးပါတီတချို့ကတော့ရက်ကွက်ထဲက contract တိုက်ခန်းတွေရဲ့လူခေါ်ကြိုးတွေမှာသူတို့ရဲ့လက်ကန်းစာရွက်တွေလာချိတ်သွားကြတာတွေ့ရတယ်။တချို့ပါတီတွေကတော့လူစီကားရနေရာတွေမှာကျူရှင်ကြော်ညာစာရွက်ဝေသလိုရုပ်ရှင်ကားပန်ဖလက်ဝေသလိုလိုက်ဝေနေတာတွေ့ရတယ်။လူတွေကယူပြီးကြော်ညာဖတ်သလိုဖတ်ပြီးတချို့လည်းလွှင့်ပစ်လိုက်ကြတချို့လည်းခောက်သိမ်းကြတာတွေ့ရတယ်။တေးကြတာတခုကတော့လူတွေဟာဒီရွေးကောက်ပွဲအပေါ်အယုံအကြည်မရှိကြဘူးဆိုတာပါ။အယုံအကြည်ကင်းမဲ့တဲ့အစိုးရအဖွဲ့တခုရဲ့လက်အောက်မှာနှစ်ပေါင်းများစွာနေထိုင်လာရတဲ့ပြည်သူလူထုတွေအတွက်အစိုးရဘာလို့လို့အယုံအကြည်မရှိတော့တာဟာတကယ်တော့မဆန်းပါဘူး။အော်ရွေးကောက်ပွဲလားသိမထူပါဘူးကွာ။သူတို့ပဲတက်အုပ်ချုပ်အောင်မှာပါ။တသက်လုံးလိန်လာတဲ့ကောင်တွေဆက်လိန်အောင်မှာပဲ။စိတ်မဝင်စားဘူးလားမပြောနဲ့။မျောလင့်စရာသိမရှိပါဘူး။ဒီအတိုင်းပဲသွားမှာပါ။နာမည်လေးပြောင်းသွားရုံပေါ့။ပြည်သူလူထုရွေးကောက်တင်မြှောက်ထားတာမဟုတ်တဲ့ဝန်ကြီးချုပ်ဦးဆောင်တဲ့ပါတီကရွေးကောက်ပွဲဝင်မယ်တဲ့။ဒါဆိုသူတို့အာဏာရပါတီပေါ့။ဘသူကအာဏာပေးထားလို့ရတဲ့ပါတီလဲ။နိုင်ငံတော်ဘာနာငွေတွေနဲ့နိုင်ငံတော်အကြီးအကဲဆိုသူကဦးဆောင်တဲ့လူမှုရေးအဖွဲ့အစည်းတစ်ခုဟာပါတီတစ်ခုအသွင်ပြောင်းပြီးရွေးကောက်ပွဲဝင်မယ်ဆိုတော့ဒါတရားသလားမတရားသလားစဉ်းစားတာကြည့်။ပြိုင်ပွဲတစ်ခုဆိုတာ fair play ဖြစ်ရမယ်။ fair play မဖြစ်တဲ့ပြိုင်ပွဲဟာညစ်ပတ်တဲ့ပြိုင်ပွဲ dirty game ပဲဖြစ်မယ်။အောက်ခြေလူတန်းစားအစပညာတတ်ဆိုသူတွေအထီးကြားတဲ့အတန်တချို့ပါနိုင်ငံရေးကိုစိတ်ဝင်စားဘူးရွေးကောက်ပွဲကိုစိတ်ဝင်စားဘူးဆိုသူတွေဟာဒီအစိုးရအပေါ်စိတ်အချင်းပေါက်နေသူတွေပါသူတို့ရဲ့မသိစိတ်ထဲမှာကိန်းအောင်နေတာလက်ရှိအစိုးရအပေါ်မနှိမ့်ညွတ်ခြင်းနဲ့အကြောက်တရားပါလူမှုကောင်းဆောင်တောင်းဆန်းစုကြည်အပါအဝင်နိုင်ငံရေးတက်ကြွသူတွေကတော့မကြောက်ကြပါနဲ့အမှန်တရားအတွက်ရဲရဲဝံ့ဝံ့ရင်ဆိုင်ကြပါလို့အော်နေပေမဲ့လည်းဒီစကားဟာပြည်သူအကြားမှာတိုးမပေါက်ခဲ့ပါဘူးလူတိုင်းလူတိုင်းကသာအဲ့ဒီမကြောက်တရားနဲ့ယက်တီခဲ့ရင်ဒီအချိန်နေအထိရောက်လာစရာအကြောင်းမရှိဘူးလက်တွေ့ကြကြစဉ်းစားနိုင်တာကဒီရွေးကောက်ပွဲကနေဘလို့အကျိုးရလတ်တွေဖြစ်လာနိုင်မလဲဆိုတာပါရွေးကောက်ပွဲကြောင့်ခေါင်းဆောင်အသည့်အိုင်ဒီယာအသည့်ပေါ်လာနိုင်မလားတစုံတရာအကျိုးထူလာပွဲရာမရှိတဲ့အလုပ်တစ်ခုအပေါ်လူအများစုစိတ်ဝင်စားပဲနေတာဟာတကယ်တော့မဆန်းပါဘူးအခုလာတော့မဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးမြန်မာပြည်သူတွေအကြမ်းမှာဖြစ်လာနိုင်တဲ့မဲဆန္ဒပြုသူအုပ်စု၄စုရှိပါတယ်။၁မဲမပေးဘဲနေမယ်၊၂မဲပေးမယ်၊ပြည်ခိုင်ဖြိုးကိုဆန့်ကျင်ပြီးအခြားပါတီတခုကိုရွေးမယ်၊၃မဲပေးမယ်။အကြောက်တရားကြောင့်မကင်းရမကင်းကြောင်းပတ်သက်ရပတ်သက်ကြောင်းအခွင့်အရေးအခြေအနေတခုကြောင့်ပြည်ခိုင်ဖြိုးကိုမဲပေးမယ်၊၄မဲပေးမယ်။လူပိန်းအချို့1988နောက်ပိုင်းမွေးဖွားလာပြီးမြန်မာနိုင်ငံရေးဖြစ်စဉ်အမှန်ကိုရေရာမသိသောမျိုးဆက်သစ်များပြည်ခိုင်ဖြိုးအပါအဝင်ပါတီများကိုရော်ရော်နှော်နှော်ဆန္ဒပြုကြလိမ့်မယ်။နိုင်ငံတကာရွေးကောက်ပွဲများဖြစ်စဉ်ကိုလေ့လာကြည့်တဲ့အခါအာဏာရပါတီအဓိကအတိုက်အခံပါတီနဲ့အခြားပါတီများရှိကြပြီးလူမှုထောက်ခံမှုဟာအာဏာရပါတီကိုတော့၎င်းအတိုက်အခံနဲ့အခြားပါတီကိုတော့၎င်းအခြေအနေပေါ်မူတည်ပြီးအင်အားအပြောင်းအလဲရှိတာတွေ့ရပါတယ်။1990ပြည့်နှစ်ကပြုလုပ်တဲ့ရွေးကောက်ပွဲမှာပြည်သူလူထုဟာအဓိကအတိုက်အခံပါတီ NLD ကိုပုံအော်ပြီးဆန္ဒမဲပေးခဲ့ကြတယ်။ဒီတစ်ချိန်မှာတော့လူထုအတွက်မျှော်လင့်စရာအတိုက်အခံပါတီမရှိတော့ဘူးလူထုအပေါ်ဩဇာလွှမ်းမိုးထားနိုင်တဲ့ National Figure ကိုဒီရွေးကောက်ပွဲမှာမတွေ့ရဘူးလက်တလောပေါ်လာတဲ့ Democracy အင်အားစုဆိုတာတွေကလည်းလူထုအပေါ်ကြီးကြီးမားမားဩဇာလွှမ်းမိုးနိုင်ခြင်းမရှိသေးဘူးဒီပါတီတွေအနေနဲ့မျှော်လင့်ရနိုင်တာကတော့အစိုးရပါတီပြည်ခိုင်ဖြိုးစန့်ကျင်တဲ့မဲဆန္ဒများပါပဲ